Artificial Intelligence နည်းပညာဟာစက်မှုလုပ်ငန်းနည်းပညာနဲ့ Digital ခေတ်သစ်ကိုရောက်လာစေပြီးလူမှုဘဝတွေကိုပြောင်းလဲလာစေခဲ့တာဖြစ်ပါတယ်။ဒီနည်းပညာအတွက်သိပ္ပံပညာရှင်တွေရဲ့စူးစမ်းမှုတွေနဲ့နောက်ဆုံးဘယ်အခြေအနေထိရောက်နေပြီဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါရစေ။အာယုံခံစားနိုင်တဲ့စက်တွေနဲ့ကြိုးကြောင်းစီလျောအောင်လှုပ်ဆောင်လာနိုင်တာတွေကြောင့်သိပ္ပံပညာ၊ဆေးပညာနဲ့ပညာရေးကဏ္ဍတွေမှာအထောက်အကူအများကြီးရလာစေပါတယ်။ဒီလိုရလာအောင်လူသားတွေရဲ့အုံနောက်နဲ့ထိန်းချုပ်ပြီးလောက်ကိုင်းနိုင်စွမ်းရှိတာတွေကိုစက်တွေမှာသုံးဖို့အတွက်သိပ္ပံပညာရှင်တွေကပထမဆုံးစပြီးစဉ်းစားကြတာပါ။လက်တွေ့လုပ်တဲ့အခါမှာနောက်ဆုံးပေါ်နည်းပညာတွေရှိကရတဲ့အချက်လက်တွေကိုသုံးပြီးအကြမ်းမြင်အာယုံခံစားမှုအပါအဝင်အချက်လက်တွေကိုတစ်ခုစီခွဲထုတ်ပြီးစက်တွေနဲ့အယိုးဆုံးအရှင်းဆုံးပြန်ပြီးသုံးနိုင်အောင်အတွက်စူးစမ်းတာမျိုးလို့ Intel ကုမ္ပဏီကကွန်ပျူတာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါဟာလူသားတွေရဲ့အုံနောက်ကနေစက်တွေကသင်ယူဖို့အတွက်လုပ်တာဖြစ်ပါတယ်။ Artificial Intelligence အားစီဝါအသိဉာဏ်နည်းပညာရမှာဖန်တီးထားတဲ့အသိဉာဏ်နဲ့ပတ်သက်ပြီးကြုံနေရတဲ့ရည်ပူးရပြဿနာတွေကိုပြဿနာကလေးတွေဖြစ်နေခွဲထုတ်ပြီးဖြေရှင်းနိုင်ဖို့အတွက်သူတေသနပညာရှင်တွေစူးစမ်းနေကြတယ်လို့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။အကြောင်းပြချက်ဘာကြောင့်လဲဆိုတဲ့ဟာကိုဆုံးဖြတ်နိုင်ရမယ်၊သုံးသပ်နိုင်ရမယ်၊ကောက်ချက်ချနိုင်ရမယ်၊နောက်ဆုံးအပြေရအောင်ထွက်ပေးရမယ်။အဲ့ဒီဟာရဲ့နောက်ဘာသာရတစ်ခုကိုနားလည်အောင်သင်ယူနိုင်ရမယ်ဆိုတဲ့ဟာပေါ့အခြေခံနဲ့နောက်တစ်ခုကဘာလဲဆိုတာမန်အတိကျံပေါ့နော်ပူနေတာသိရင်ချက်ချင်းအနှွေးတယ်ဝတ်ရမယ်အရန်ကိုချွေးတွေထွက်နေပြီဆိုလို့ရှိရင်ငါရေချိုးရမယ်ဆိုတဲ့အတိညာပေါ့နော်တာမန်အတိညာထမင်းစားတယ်ဆိုလို့ရှိရင်ထမင်းအိုးသွားပြီးတော့ဖွင့်ကြည့်တယ်ထမင်းမရှိဘူးထမင်းမရှိဘူးဆိုလို့ရှိရင်စံရေးဆေးရမယ်စံအိုးတည်ရမယ်မိမွှေးရမယ်ဆိုတဲ့ဘာပေါ့ဘာခေါ်မလဲသူကဆုံးဖြတ်ချက်ရှိတယ်မရှိဘူးဆိုတော့အတိညာဉ်တွေအကုန်လုံးကိုသူကစဉ်းစားပေးလိုက်တဲ့ဟာပေါ့နော်။နောက်ပြီးစီမံခန့်ခွဲမှု motion planning လို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုလို့ချင်းခုနကဟိုစက်ရုပ်တွေမှာစက်ရုပ်တွေအလုံးလုံးခိုင်းတဲ့အခါကြလို့ချင်းစက်ရုပ်ကပူတယ်အေးတယ်သွားရမယ်ဘယ်နေရာအထိသွားရမယ်ဘယ်ရောက်လို့ရှိလို့ရှိရင်လက်ကိုမြှောက်ရမယ်ဆိုတဲ့ဟာပေါ့နော်။အဲ့ဒါကိုပါလဲဆိုလို့ချင်း planning စီမံခန့်ခွဲမှုပေါ့နော်။သူက decision making တွေပါသွားပါတယ်။နောက်တစ်ခုကပါလဲဆိုအမှန်အမှန်ဝေဖန်ပိုင်းခြားမှုအဲ့ဒါပါလဲဆိုလို့ရှိရင်တဘောကဝင်းကပါထဲမှာလမ်းပိတ်နေတယ်ဆိုလို့ရှိရင် artificial intelligence သုံးလို့ရှိရင်ဒီလမ်းအမှားကိုသူကပြန်မသွားတော့ဘူးဒါလမ်းမှားနေတယ်နောက်တလမ်းရွေးဒီလမ်းမှားနေတယ်နောက်တလမ်းရွေးဒါလမ်းမှန်သွားပြီဆိုလို့ရှိရင်ဆက်သွားဆိုတဲ့ဟာပေါ့နော်အဲ့ဒါအမှန်အမှန်ဝေဖန်ပိုင်းခြားမှုဒါတွေကိုလေ့လာတာ artificial intelligence ဆိုခေါ်ပါတယ်နောက်ပြီးတော့ machine vision ပေါ့နော် machine vision ဆိုလို့ရှိရင်ဥပမာအန်သာတုံးလေးကိုစက်ရုပ်ကိုပြလိုက်တယ်ဆိုလို့ရှိရင်စက်ရုပ်လေးကဒါဟာဘာလဲဆိုတဲ့ဟာကို तू ကဓာတ်ပုံရိုက်ကြည့်လိုက်ဗီဒီယိုကင်မရာနဲ့ကြည့်လိုက်ပြီးတဲ့အခါကျဘာအရာဝင်လဲဘလို့ပုံလဲဒေးတောင်လားအပြားလားရှည်သလားဝိုင်းသလားအဲ့ဒါပေါ်ကြည့်ပြီးတော့မှ तू ကအစင်းစင်ဆုံးဖြတ်ပြီးတော့နောက်ဆုံးကြမှာဒါအန်သာတုံးလေးပါလားဆိုတဲ့ဟာကို तू ကဟိုပြောနိုင်တာပေါ့နော်အပြီးတော့မှဒီအန်သာတုံးလေးကို तू ကောက်လို့ရမယ်ပုံဖယ်လို့ရမယ်လှိမ့်လို့ရမယ်အဒီဟာပေါ့နော်ဒါ artificial intelligence နဲ့လုပ်ထားတာပေါ့နော်နောက်ဘာသာစကားအတိတ်ပဲဖွင့်ဆိုတာဘာသာပြန်တာနောက်ပြီးတော့မေးတဲ့မေးခွန်းကို तू ကချက်ချင်းဘာလဲဘာမေးလိုက်တလဲဆိုတဲ့ဟာကို तू ကဒီစက်အုံနောက်ထဲမှာအတိညာနဲ့ तू ကရှာပြီးတဲ့မှာငါပါပြန်ဖြည့်အကောင်းဆုံးလဲဆိုတဲ့ဖြည့်ဖို့အတွက်ကိုလောက်တာပေါ့နော
်အခုလိုပြဿနာတွေကိုဖြည့်ရှင်းဖို့အတွက်လှုပ်လာနိုင်ပြီဆိုရင်ဒီပြဿနာတွေဖြည့်ရှင်းနိုင်တဲ့ AI အတိညာသုံးစက်ရုပ်တွေကလူသားတွေကိုဒုက္ခပေးလာနိုင်သလားလို့ပူပန်လာကြတာပါဒါကြောင့်လူသားတွေကိုဒီစက်ရုပ်တွေကဒုက္ခပေးနိုင်ပါပြီလား
တကယ်တမ်းကြလို့ရှိရင်လူသားတွေကိုဒုက္ခပေးနိုင်တဲ့အဆင့်ရောက်လောက်တဲ့အထီကိုဒီအဇီဝအတိညာကမတိုးတက်သေးပါဘူး။နောက်နှစ်ပေါင်းရာပေါင်းများစွာအထီကိုဒီသူတေသနာကိုလောက်ရပါအောင်မယ်။ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီ artificial intelligence ရဲ့နှိရှိစီကံဂိမ်းနာမှာပါလာလဲဆိုလို့ရှိရင် social intelligence ဆိုတာပါလာအဲ့ social intelligence ကပါလဲဆိုလို့ရှိရင်ကိုချင်းစာနာတဲ့စိတ်တဘောကစိတ်ဆိုးနေသလားစက်ရုပ်ကလူတစ်ယောက်ကိုကြည့်ပြီးတော့စိတ်ဆိုးနေသလားဒေါသထွက်နေသလားပျော်နေသလားအဲ့ဒါကို तू မသိဘူးပေါ့နော် तू မှာမေတ္တာစိတ်ဆိုတာမရှိသေးဘူးမေတ္တာစိတ်ဆိုတဲ့ဟာကိုဘလို့အတိတ်ပဲပေါ်ပြီးတော့မှဒီ artificial intelligence ကိုဒီအဇီဝအတိညာကိုပေါ်ပေးနိုင်မလဲတော်တော်ကိုခက်ပါတယ်
AI ni pinya ko tong de naw song paw ni pinya ne ti twin tha de set dwe ha let shi ma be a sin thi to tet ni ba bi le
naw song paw ni pinya ne ti twin tha de set yauk ta khu ga balaw a thi ko a ti nyan shi de le lo lu re ne shin lai yin tarit san ni ne shin lai lo shin be a sin ma shi de le lo me de a ka ja lo shin AI robot ti twin ne lu ri ya ba ne shin pya le so lo tru ye a kaung song robot ha ဆုံးအနာမကြာဖြစ်နေတဲ့ပိုဟတ်လောက်တောင်မှအတိညာမရနိုင်သေးပါဘူးတဲ့လူအဆင့်မပြောနဲ့ချင်ပန်ဇီအဆင့်မပြောနဲ့ပိုဟတ်လောက်တောင်မှသူ့ကိုတင်ပေးလို့မရသေးပါဘူးဆိုပြီးတော့သူတို့ပြောပါတယ်အဘာကြောင့်လဲဆိုတော့ခုနက social intelligence ချစ်တဲ့စိတ်စိတ်ဆိုးတဲ့စိတ်ကိုကျင်းစာနာတဲ့စိတ်ကိုဘလို့တင်မလဲဘလို့ရအောင်လုပ်ယူမလဲနောက် creativity ကျွန်တော်တို့လူတွေမှာရှိတဲ့ပစ္စည်းလေးတစ်ခုနဲ့တစ်စုံတစ်ခုကိုရအောင်ဖန်တီးယူနိုင်တာလုံးချောင်းကလေးတွေနဲ့တည့်ရက်ကလေးတွေနဲ့စုပြီးတော့အိမ်ကလေးဖြစ်အောင်လုပ်ယူတာကလေးတွေကစားတာဒါ creativity လို့ခေါ်ပါစိတ်ရုံမှမရသေးပါနောက် general intelligence ကတာမန်နေတူဝါကိစ္စတွေပေါ့နော်ခုနလိုပေါ့နော်ထမင်းစားတယ်ဆိုလို့ရှိရင်ဘာစားမလဲဆိုတဲ့နေတူဝါဆုံးဖြတ်ချက်စိတ်ရုံကမဆုံးဖြတ်သေးနိုင်ပါဘူးအဲ့တော့အသိဉာဏ်ရှိတဲ့လူတူနဲ့ဘာကွာလဲဆိုလို့ရှိရင်စိတ်ရုံဟာ feeling မရှိသေးဘူး emotion မရှိဘူးစိတ်ရုံကမချစ်တတ်သေးလို့စိတ်ရုံကလည်းချစ်လို့မရသေးဘူးညာနော်အဲ့တော့ artificial intelligence ကပိုပြီးတိုးတက်ဖို့အများကြီးကြိုးစားဖို့လိုပါသေးတယ်
။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာ artificial intelligence လို့ခေါ်တဲ့အစီအဝါအသိဉာဏ်သုံးနည်းပညာကိုသုံးပြီးလုံခြုံစိတ်ချရတဲ့လမ်းတွေဝန်းကျင်တွေကိုဖန်တီးနိုင်ပြီးဆိုရင် smart မြို့တွေ smart ရွာတွေပါပေါ်လာပြီးလူနေမှုဘဝကိုပါအကြီးအကျယ်ပြောင်းလဲလာစေနိုင်တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။